အမေရိကန်လွှတ်တော်ကဘုရှ်အစိုးရရဲ့ဒေါ်လာသန်းပေါင်း9သိန်းတန်ငွေကြေးအကျပ်တဲကယ်တင်ရေးအစီအစဉ်ကိုဆွေးနွေးညှင်းခုံနေကြတဲ့အချိန်မှာကမ္ဘာတဝန်းကငွေချေးလုပ်ငန်းဈေးကွက်ကတော့အလုံးမဖြစ်ပဲဖြစ်နေပါဗျ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ Berry Wood သတင်းပေးပို့ထားတာကိုဦးတင်မောင်တန်းကတင်ပြပေးပါလိမ့်မယ်ရှင်
။ဒီတစ်ခါတော့ American Dow Jones Stock Share ဈေးကွက်ဟာ3နှစ်အတွင်းမှာအနှိမ်ဆုံးအခြေအနေရောက်နေပါတယ်။3ရာခိုင်နှုန်းကျသွားခဲ့တာပါ။ကမ္ဘာကအဓိကဈေးကွက်တွေမှာလည်းဒီနှစ်အတွင်း25ရာခိုင်နှုန်းလောက်ကျဆင်းခဲ့ပါတယ်။ဥရောပဈေးကွက်တွေမှာလည်းကြာတာပတိနေ့ကတော်တော်ကြီးကျသွားခဲ့ပါတယ်။ကမ္ဘာစီးပွားရေးအာရုံလာတဲ့အခြေအနေပါ။ယင်းနံဈေးတွေလည်းထပ်ကျခဲ့တာ။ယင်းနံတစ်စီးကို$64အောက်ရောက်ခဲ့လို့5ရာခိုင်နှုန်းလောက်ကျသွားခဲ့ပါတယ်။ John Lonsky ဟာနယူးယောက်မြို့ကမူဒီအရင်ဈေးကွက်လုပ်ငန်းရဲ့စီးပွားရေးပညာရှင်အကြီးအကဲတစ်ယောက်ဖြစ်ပါတယ်။သူကမကြခင်မှာဗဟိုဘဏ်ကနေအတုံးနှုန်းတွေရှော့ချလိုက်မယ်လို့တွက်ထားပါတယ်။ဘူဘန်ကသတ်မှတ်ထားတဲ့ငွေရည်အတွက်တိုင်းအရန်ထားငွေဖြစ်ဘူဘန်မှာဘန်တွေကထားရပါတယ်ဒီသတ်မှတ်ချက်နေတိုင်းပြည့်မီရပါတယ်လိုနေခဲ့လို့ရှိရင်ဘူဘန်ကပဲနေချင်းချင်းငွေချေးပြီးဖြည့်ထည့်ပေးရပါတယ်အဲ့ဒီနေချင်းချင်းငွေအတုံးလုံးကကျသွားတာကိုတွေ့ရကြအောင်အခုလို Lonsky ကပြောကြပါတယ
် All along ever since early 2007 the much greater risk was unprecedented home price deflation as opposed to a flurry
စီးပွားရေးကိုချင်းချောက်တာကစွန့်အိမ်ဈေးတွေတက်သွားတာနဲ့အိမ်ဈေးတွေအရင်ကမဖြစ်ခဲ့ဘူးတဲ့ဈေးနှုန်းနဲ့ကျလာတာဖြစ်ပါတယ်။ဒါကြောင့်သိမကြလာမိမှာပဲဗဟိုဘဏ်ကအတိုးနှုန်းကိုတော်တော်ကြီးချလိုက်မယ်လို့မျှော်လင့်ထားပါတယ်။ဘဏ်တွေရဲ့အရန်ငွေဖြည့်ဆည်းအတွက်ဗဟိုဘဏ်နေချင်းချင်းငွေအတိုးနှုန်းကတိရခိုင်နှုန်းကျသွားတာကိုတစ်လအတွင်းမှာကျွန်တော်တို့တွေ့နိုင်ပါတယ
်။ဒေါ်လာသန်းပေါင်း9သိန်းအကျပ်တဲကယ်တင်ရေးအစည်းအဝေးကိုအထက်လွှတ်တော်ကအတည်ပြုပြီးတာနဲ့အတူအလို့တော်ကလည်းသူပယ်ချခဲ့တာကိုပြန်ပြောင်းပြီးအဲ့ဒီအစည်းအဝေးကိုအတည်ပြုပေးလိုက်မယ်လို့ဈေးကွက်တွေကမျှော်လင့်ထားကြပါတယ်။ငွေချေးတဲ့ဈေးကွက်ပေါ်မှာတော့အစည်းအဝေးကချက်ချင်းတက်ရောက်မှုရှိဝယ်မရှိဘူးလို့စီးပွားရေးပညာရှင် Lonsky ကဆိုပါတယ
် What's going to do for the economy is prevent this current recession from becoming more severe. It's not going to be enough.
ဒီစီးစင်ကလုံးမှာကတော့လက်ရှိစီးပွားရေးကျလာတာကိုပိုဆိုးမသွားအောင်တားဆီးပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။နောက်3လပတ်တိုင်းမှာတကယ့်ပြည်တွင်းထုတ်ကုန်နဲ့ဝန်ဆောင်မှုစုစုပေါင်း GDP ကျမတော့အောင်ကွာကွယ်ဖို့တော့ဒီအစီအစဉ်ကလုံးလောက်လိမ့်မယ်မဟုတ်ပါဘူး
။ Lonsky ကဈေးကွက်စောင့်ကြည့်တဲ့ Internet အိမ် marketwatch.com မှာပြောခဲ့တာပါ။စက်တင်ဘာလအတွက်အလုတ်ကန်ရရှိနိုင်မှုအခြေအနေကိုအလုတ်မောင်းဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်မှာပါ။အဲဒီအခါအလုတ်လက်မဲ့နှုန်းတက်လာတာကိုတွေ့ရလိမ့်မယ်လို့ငွေကြေးဈေးကွက်ကခန့်မှန်းထားကြပါတယ်။တက်တာမှလူတသိန်းလောက်အလုံးလက်မဲ့ဖြစ်သွားလိမ့်မယ်လို့ခန့်မှန်းထားကြတာပါ။အမေရိကန်အလုံးလက်မဲ့နှုန်းက6.1%ရှိပါတယ်။